ါချင်ပါခင်ဗျာအခုတစ်ပတ်စကဝိုင်းမှာအနောက်နိုင်ငံတွေကနေပြီးတော့ချမှတ်ထားတဲ့စီးပွားရေးဓာတ်ခတ်ပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့ရှိတဲ့နဲ့မရှိတဲ့ဘူးအငင်းပွားနေကြတဲ့ကိစ္စကိုဆွေးနွေးကြမှာဖြစ်ပါတယ်။အပါအဝင်ဆွေးနွေးဖို့အတွက်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်တွေကအိန္ဒိယနိုင်ငံအခြေစိုက် NCGUB ညွန်မောင်းအစိုးရအဖွဲ့ဝင်ဒေါက်တာဦးတင်ဆွေအဲဒါအပြင်မြန်မာအရေးလေ့လာသူဦးအောင်နိုင်နဲ့မြန်မာစီးပွားရေးပညာရှင်တယောက်ဖြစ်တဲ့ဦးစိန်ထေးတို့ကိုကျွန်တော်ဖိတ်ကြားထားပါတယ်။ခုနကရှင်ခံခဲ့တဲ့အတိုင်းပဲအနောက်နိုင်ငံတွေကနေပြီးတော့မြန်မာနိုင်ငံအပေါ်မှာစီးပွားရေးတန်ခါပိတ်ဆို့မှုတွေချမှတ်ထားတာကိုမကြာသေးခင်က NLD ပါတီကနေထုတ်ပြန်လိုက်တဲ့ညင်ညာချက်မှာလူအခွင့်အရေးချိုးဖောက်မှုတွေမြန်မာနိုင်ငံမှာရှိနေသေးတဲ့ပြည်တော်ဒီတန်ခါပိတ်ဆို့မှုတွေကိုဆက်ပြီးတော့ထားရှိတဲ့နယ်ဆိုတဲ့စကားပါပါတယ်။အဲဒီလိုညင်ညာလိုက်တဲ့နောက်ပိုင်းမှာပဲဒီစစ်အစိုးရဘက်ကမခံနိုင်မရနိုင်ဖြစ်ပုံရပါတယ်။ဒီသတင်းစာတွေကနေပြီးတော့ဂျွန်ဆန်းစုကြည်နဲ့ NLD ပါတီကိုတော့မှပဲချင်းချောက်စကားတွေပေါ်ပြရေးသားလာကြတာတွေ့ကြရပါတယ်။ဒီတော့ဒီစီးပွားရေးတန်ခါပိတ်ဆို့မှုတွေမြန်မာနိုင်ငံပေါ်မှာထားရှိတဲ့ကိစ္စနဲ့ပတ်သက်ပြီးဦးတင်ဆွေကိုကျွန်တော်စပြီးတော့မေးချင်ပါခင်ဗျာဘယ်လိုများဒီကိစ္စပေါ်မှာအမြင်ရှိပါလဲ
။ဟုတ်တယ်ခင်ဗျာ။ဒီ sanction ကိစ္စပေါ်မှာနိုင်ငံမှာဖြစ်ခဲ့ရှိခဲ့တာကတော့တော့ကိုကြာပြီခင်ဗျာ။ဟိုပြောလို့ရှိရင်1988ကနေစခဲ့ပါတယ်။အခု20နှစ်ကျော်လာတော့အခုရောက်ပွဲတော့သုဝတ္တူဟိုဖြစ်လာတဲ့အချိန်မှာသူညာသူညာပုံညာပုံညာအကြီးကျယ်ဖြစ်လာကြတာဟာအာဒါစိတ်ဝင်စားဖို့ကောင်းတယ်ခင်ဗျာအဲဒီလိုပြောတဲ့လူတွေကအခု2010နဲ့2008နောက်ပိုင်းလေးကိုကြည့်ပြီးတော့ချိန်ခံပြီးတော့အပေါ်ရန်လေးပေါ်ထိကြည့်ပြီးဟိုတော့ဒါဖြုတ်တဲ့ပြီးမလုပ်တဲ့ဘူးဆိုပြီးပြောနေကြတာလူကျွန်တော်ကဟိုတော်တော်များများအဲ့လိုတွေ့တာလေခင်ဗျာဒီဟာဘာကြောင့်ဆန့်ကျင်နေကြလဲဆိုတော့1988ကနေပြီးတော့2009ပေါ့ဒီဆိုလိုနောက်ဆုံးဒီကြည့်တဲ့သမိုင်းကြောင်းကိုထောက်ပြတဲ့လူကမပါတာတော့ပဲခင်ဗျာကျွန်တော်ပြောချင်တာဆန့်ကျင်ကိုရုပ်တင်နေဆိုတဲ့လူတွေပေါ့လေဒါကြောင့်အခုကတော့ဟာတချို့အတွေကြောင်းကိုပြီးတချို့အတွေဟိုလူလူနဲ့နာလာပြီဟိုအစိုးရတကြီးနဲ့ဖြစ်လာပြီဟိုဘာညာပေါ့လေပြောနေကြတော့ကျွန်တော်ပြောချင်တာကဒီသမိုင်းကြောင်းနောက်ခံလွတ်တဲ့ဆင်ကျင်နေရုပ်တင်ပြီလို့ပြောတာတွေကမမှန်ဘူးခုနပြောသလိုနောက်နိုင်ငံတွေကဘာကြောင့်ခြားကြလဲဆိုတဲ့အခြေခံမှာဟိုအခြေခံချက်ကြီးတွေကျွန်တော်စီရင်ထားလို့ရှိရင်ရှင်းချက်ကိုကျွန်တော်ရှိပါတယ်။သို့တော့အဓိကကတော့ခုနကဟိုကပြောသလိုပေါ့လေလူအခွင့်အရေးချိုးဖောက်မှုကိစ္စပါ။လူအခွင့်အရေးချိုးဖောက်မှုဆိုတဲ့လက်နက်ကြီးဟာအကြောင်းအရာကြီးဟာဒီနိုင်ငံတစ်ခုနဲ့ပတ်သက်ရင်ကုလသမဂ္ဂကစတင်ကင်တွယ်ရတယ်ဒီအကြောင်းချက်ဖြစ်လို့ဖြစ်ပါတယ်။ဒါကြောင့်လူအခွင့်အရေးချိုးဖောက်မှုဒီကိုအခြေခံပြီးတော့ဆန့်ကျင်နေတာဖြစ်လာတယ်။ဒီအရာတွေဟာကျော်မသွားတဲ့အပြင်ပျောက်သွားစရာအကြောင်းမရှိသလိုဟိုတိုးတိုးလာနေတော့ဆန့်ရှင်ရုပ်ဖို့အကြောင်းဟာဒီအကြောင်းပြချင်းနဲ့ဆိုပြီးလုံးဝမခိုင်လုံဘူးဖြစ်တယ်လို့ကျွန်တော်ကတော့အဲ့လိုယူဆတယ်ဒါကြောင့်ဟို NLD team ပြောသလိုပေါ့ဒီလူကိုချုံမောက်မှုဟိုတကယ်ရော့လာတယ်ပေါ့ဗျာပျောက်မသွားတော့ဆိုရင်တော့ဒါကျွန်တော်တို့စဉ်းစားကောင်းစဉ်းစားပါလိမ့်မယ်ဒါကြောင့်လူကိုချုံမောက်မှုမကုန်သေးရတော့ဆန့်ရှင်ကချက်ထားတာဟာကျိုးကျောင်းစီတီရောမှန်ကန်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုမြန်မာနိုင်ငံပေါ်မှာဒီစီးပွားရေးပိတ်ဆို့မှုတွေချမှတ်ထားတာနော်ဟိုအမေရိကန်ပြည်ထောင်စုရဲ့ EU ဥရောပသမဂ္ဂရဲ့နောက်ကနေဒါနိုင်ငံရှိတယ်ဩစတြေးလျနိုင်ငံရှိတယ်နယူးဇီလန်နိုင်ငံစသဖြင့်ရှိကြတာပေါ့လေပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲမကြသေးခင်ကထွက်လာတဲ့ EU ဥရောပသမဂ္ဂအစည်းအဝေးခန်းစားတစ်ဆောင်ထဲမှာလည်းပဲအခုမြန်မာနိုင်ငံမှာရွေးကောက်ပွဲတွေပါတယ်ဖြစ်ပေါ်လာပြီးတော့ဒီအစိုးရတည်တက်လာပြီးဒီတော့ဒီဥစ္စာတွေလိုသေးလို့လားဒီပိတ်ဆို့မှုတွေချမှတ်ထားတဲ့အတွက်ကြောင့်မလို့ကနဦးတင်ပြပြောလို့ပဲဒီကျေးလက်လူတို့ကိုလည်းပဲဒါထိခိုက်တယ်ဘာညာစသဖြင့်သူကလည်းပဲရေးတယ်။နောက်မကြသေးခင်ကဟိုအာဆီယံအခြေဆောင်အာဆီယံနိုင်ငံများအဖွဲ့ကြီးကလည်းပဲအခုဟာမှာအခြေအနေတွေပြောင်းလာပြီမို့လို့ဒီပိတ်ဆို့မှုတွေတော့ပြန်ရုပ်သိမ်းနေတယ်သူကလည်းပဲအဲ့လိုပဲပြောလာကြတယ်။ဒီတော့ဒီကိစ္စတွေပုံမှာပဲပေါ့လေဆက်ပြီးတော့ကျွန်တော်တို့ဟိုဆွေးနွေးပါအောင်မယ်။အဲ့တော့ဦးစိန်ချင်းအနေနဲ့ရောခင်ဗျာစီးပွားရေးပညာရှင်တယောက်အနေနဲ့ဒီပိတ်ဆို့မှုတွေရဲ့အကျိုးသက်ရောက်မှုတွေကဘယ်လိုရှိနေပါလဲဗျာ
။ဟုတ်ကဲ့ခင်ဗျာခုနကဆရာဒေါက်တာတင်းဆွေပြောသွားတာတော့နိုင်ငံရေးအခြေခံအချက်လက်တွေပေါ်မှာဆရာကခြုံငုံပြီးတော့ရေဘူးကပြောသွားတယ်လို့ကျွန်တော်နားလည်ပါတယ်။ကျွန်တော်အနေနဲ့တော့နိုင်ငံရေးထက်စီးပွားရေးဘက်ကနေကျွန်တော်လည်းနေဦးစားပြီးပြောပြရစီ။ဘာကြောင့်လဲဆိုတော့စီးပွားရေးပိတ်ဆို့မှုဟာဆရာဒေါက်တာတင်းဆွေပြောသလိုနိုင်ငံရေးအပေါ်မှာအခြေခံအမှန်ပါ။ဘာကြောင့်လဲဆိုတော့လည်းနိုင်ငံရေးနဲ့စီးပွားရေးကနွယ်တာဘူးဗျ။နိုင်ငံရေးမကောင်းရင်စီးပွားရေးလည်းကောင်းလာမှာမဟုတ်တာကိုနော်။ဒါပေမဲ့လည်းအခုနဆရာဦးကမောင်ကြီးပြောလို့ဘာကြောင့်မို့လို့ရုပ်သိမ်းဖို့အာဆီယံတို့ EU တို့ကပြောတယ်လဲဆိုတော့အဲ့ဒီမှာပြဿနာကဘာလဲဆိုတော့ခုနဆရာဦးတက်ဆွေပြောထင်မလားပါပါတယ်ကိုကျိုးစည်းပွားကိုကြည့်တဲ့လူတွေပေါ့ပြည်တွင်းပြည်ပပေါ့ဗျာနိုင်ငံရေးအရာဖြစ်စေစည်းပွားရေးအရာဖြစ်စေနာဖဘက်တော်သားများပဲဖြစ်စေပေါ့လေသူတို့ကသူတို့ဘက်ကဆိုတင်လာတဲ့ခါမှာကျွန်တော်အနေနဲ့ပြောချင်တာကစည်းပွားရေးအရာပြောပါမယ်အဲ့ဒါကိုလည်း NLD ကထောက်ပြပါတယ်ခင်ဗျ IMF ကပြောတဲ့ချက်မှာအချက်တွေတော့အများကြီးရှိတယ်မှာ၃ချက်ရှိပါတယ်အဲ့တော့
ဒီပွားရေးပိတ်ဆို့မှုမလုပ်လည်းပဲကျွန်တော်တိုင်းပြည်တက်လာစရာအကြောင်းမရှိဘူးဆိုတဲ့အဲမကပြောတာလေတုံးချက်ရှိတယ်အဓိကအချက်ကတော့တိုင်းပြည်စီးပွားရေးစီမံခံခွဲတဲ့နေရာမှာအလွန်အမင်းကိုညံ့ပြင်းတယ်နောက်ဆုံးချက်ကတိုင်းပြည်တို့မှာလာဖို့တိုးတက်ဖို့ဆိုရင်နိုင်ငံတကာကယင်းညွှန်းနှံမှုတွေပေါ့ဗျာပြည်တွင်းပြည်ပပေါ့
ဟုတ်ကဲ့သဘောတူပါတယ်သဘောတူပါတယ်ဆိုတော့ဆရာတင်းဆိုရောဆရာဦးစိန်ထဲရောပြောသွားတာပေါ့နော်ဖေးဆုပ်မှုတွေရရှိနေတယ်မရှိဘူးဆိုတာတကယ်တက်လာမှာလားပေါ့နော်မဖေးဆုပ်ရင်လည်းတက်လာစရာအကြောင်းမှမရှိတာဟုတ်ဆိုအဲ့ဒီပြဿနာချင်းတစ်ခုကဖေးဆုပ်ရင်ကောင်းလားမဖေးဆုပ်ရင်ကောင်းလားဆိုတာတစ်ဖက်ကဟိုလူတို့ပေါ်မှာဘယ်လောက်ထိအကျိုးတရားမှုရှိတာလဲလူတို့ကတကယ်အကျိုးခံစားခွင့်ရ ဲ့တက်လာစရာအကြောင်းတော့မရှိဘူးဒီအခုတုန်းနေတဲ့ဗမာပြည်ရဲ့စနစ်ရပါနော်ဗမာပြည်ရဲ့စနစ်ရတော့ဘာမှတက်လာစရာအကြောင်းမရှိနေတဲ့ပုံမှာတော့ဘာမှမရှိဘူးတကယ်တမ်းဗမာပြည်စီးပွားရေးတိုးတက်ခြင်းဗမာပြည်ရဲ့ကြည်သူလူတွေရဲ့အကျိုးစီးပွားတိုးတက်ခြင်းဗမာပြည်ဆိုရအပြောင်းလဲလို့ရမှာလို့ဘယ်လိုပဲမြင်ပါလဲခင်ဗျဟု
တ်ကဲ့ဒီတော့ခုနကဥစဉ်လေးပြောသွားတဲ့ဟာမစ်မန်နေဂျမန့်ဆိုတာနော်ဒီစီမံခန့်ခွဲမှုအချိုးမကျတာတွေပေါ့လေအဲ့တော့ဒီဟာကလည်းပဲကျွန်တော်စဉ်းစားကြအကြောင်းတစ်ခုဖြစ်ပါတယ်ဒီနိုင်ငံသားလာပြီးတော့ယင်းနှိမ့်နှံမှုတွေလုပ်ပင်မယ်လို့ဒီလိုစနစ်တကျနဲ့စီမံကုတ်ကဲမှုမရှိလို့ရှိရင်ဒီမလိုအပ်တဲ့ကိစ္စတွေအနန္တသူတစ်ဖြင့်ဒီအခရီးလိုက်စားမှုတွေပေါ့ကျွန်တော်တို့အရင်တော့လည်းကြားဘူးခဲ့တာပဲဒီတော့စီးပွားရေးကုမ္ပဏီကြီးတွေကသူတို့ရဲ့ဒီအခွင့်အရေးရဖို့အတွက် license တွေရနိုင်ဖို့အတွက်ယင်းနှိမ့်နှံခွင့်ရဖို့အတွက်စသဖြင့်เนาะဒီလိုအကြောင်းချက်တွေကိုကြည့်ပြီးတော့သူတို့ကနေပြီးတော့ဒီအုပ်ချုပ်နေတဲ့အစိုးရတက်ဆိုင်တဲ့ဝန်ကြီးတွေကိုပေးကြကမ်းကြလက်ထိုးကြတယ်ဆိုတာဒီဒေါ်လာတွေသန်းနဲ့ချီပြီးတော့လက်ထိုးတာမျိုးတွေတောင်ကျွန်တော်တို့ကြားဘူးခဲ့တာပဲဒီတော့ဒီမြန်မာနိုင်ငံမှာကလည်းပဲစင်းမရှိအင်းမရှိနဲ့เนาะစေအစိုးရဒီအစိုးရအဖွဲ့ဝင်တွေဝန်ကြီးတွေဗိုလ်ချုပ်တွေကနေပြီးတော့ထင်ရှားဆိုင်နေကြတဲ့အချိန်မှာဒီလိုဒေါ်လာတွေသန်းနဲ့ချီပြီးတော့ဝင်လာမယ်ဆိုရင်အကျိုးများမှာကသူတို့ကပိုးပြီးတော့ပြည်သူတွေတဲ့အကျိုးများမဲ့အခြေအနေမျိုးမြင်နေရပါတယ်။ဒါတွေကဓမ္မဒေသကြကြစဉ်းစားကြည့်မယ်ဆိုရင်ဒါဟိုအလုံးကတိတာထင်ရှားတဲ့ကိစ္စပဲလေ။အဲ့တော့ဒီကိစ္စဒီ mismanagement ဆိုတဲ့အပေါ်မှာလည်းပဲဒီနည်းနည်းထပ်ပြီးတော့အကျဲချဲ့ပြီးတော့ဆွေးနွေးကြပါလားခင်ဗျ။ပြောပါအောင်ခင်ဗျ။ဦးတင့်ဆွေပြောပါ။ဟု
တ်ပြီခင်ဗျ။ဒီစီဝိုင်းဘက်ကတော့ဆရာဦးသိန်းလေးကတော့ပို့ပြီးတော့ဟိုပြောဆိုတင်ပါလေ
။ဟုတ်ကဲ
့။မှန်ပါတယ်ခင်ဗျ။ဒီဗမာပြည်ဒီကဟိုပြောတဲ့ဆင်းရဲနေကြတယ်ဟာဆင်းရဲတော့လူပိုလူလူတွေနာတယ်ဒါကြောင့်ဟိုလက်ညှိုးထိုးစားရှိတော့ဟိုဆင်းရဲတော့နက်စေတဲ့အကြောင်းရင်းဆိုတာတဲ့ဒီဆက်ပြန်ခုပဲလက်ညှိုးထိုးနေကြတာတွေ့ရခဲ့ဗျအမှန်ကကျွန်တော်တို့ပမာဏငါဆင်းရဲကြတာဒီဆန့်ချင်မပြောနဲ့နားပါမလားနေနေကကျွန်တော်တို့ဆင်းရဲကြတာခင်ဗျ1989ကလေးက LDC ဘဝကိုတည်ရင်ဝင်ရောက်ခဲ့တာဖြစ်ပါတယ်LDC ရောက်ခဲ့တဲ့အကြောင်းရင်းကတော့တက္ကသိုလ်စီးပွားရေး26နှစ်ကြောင်းလို့ကျွန်တော်တို့ပြောလို့ရပါတယ်။သို့တော်လည်းအခုတက္ကသိုလ်ကဖွင့်ပါပြီတဲ့။ဖွင့်ခဲ့တာလည်းနှစ်20ကျော်ပြီ။ LCD ကနေတက်ဖို့နေနေတာကကျွန်တော်တို့က LCD ရဲ့အောက်ဆက်ကျမသွားအောင်တော့မှစိုးရိမ်နေရတဲ့အခြေအနေဖြစ်ပါတယ
်။ဒီနေရာမှာဖျက်ပြောအောင်မယ်ဆရာဦးတင့်ဆိုရတက္ကသိုလ်ကဖွင့်လာပါပြီဆိုတော့တက္ကသိုလ်ဖွင့်လိုက်တာက88ရေးခင်းနောက်ပိုင်းခေတ္တခဏဖွင့်လိုက်နောက်ပိုင်းကျတက္ကသိုလ်ကစီယုံလေးစီထားတာဟုတ်ကဲ့လိုတဲ့လူကိုဖွင့်ပေးတယ်မလိုတဲ့လူကိုဖွင့်မပေးဘူးလေ
။ကျွန်တော်ဆွကြတယ
်ပြောပါအ
ဲ့ဒါဆရာဦးထွန်းပြောတာမှန်မှန်ဒါပေမဲ့နည်းနည်းဆွချင်တာ open the door close the gate ဆရာကြီးသူတို့တော့ဖွင့်တာဆရာပြည်သူတို့က close the gate ဆရာကြီးဟုတ်ကဲ့တော့ထွက်မရဘူးဆရာ
ဟုတ်ကဲ
့ဟုတ်ကဲ့ဆရာအဲဒါကြောင့်စီပေါ်ကြီးနည်းနည်းကြိုးစားလာတဲ့ဒီ OCC ကိုသူကပဲခုဆက်အုပ်ချုပ်မှာဆိုတော့ဒီစီပေါ်ကြီးကတော့အဆင်ပြေရှိသည်ဖြစ်စီမရှိသည်ဖြစ်စီစီမံခန့်ခွဲမှုမြန်ဖြစ်လာပြောကိုရိုးစီပွားကိုကြည်နွမ်းတာကြောက်မို့လို့ဟိုတိုက်ပြီးရတကယ်ဆင်းရဲနေပြီးတော့အများစုလူလူကဆင်းရဲတာအဲ့ဒါကြောင့်ပဲဖြစ်ပါတယ်။ဒါကြောင့်အဲ့ဒီအများစုလူလူသက်သာချောင်ကြီးဖို့ကတော့ဒီစနစ်မပြောင်းမင်းတဲ့ကဘယ်လိုမှမရဘူး။ဒီစနစ်ဆိုတာနိုင်ငံရေးစနစ်ရောစီးပွားရေးစနစ်ပေါ့လေ။အဲဒါကြောင့်ဟိုဆန့်ကျင်ပြီးဆင်းရဲမွေးတယ်လို့လူလူဟိုလူလူပြတ်တဲလွန်းလို့ ဟိုဆန့်ကျင်ရုပ်ပါလို့ပြောတဲ့အကြောင်းပြချက်ကလောကမမမူးလို့ပဲထောက်ထောက်ချင်တာပါခင်ဗျာ
ဟုတ်ကဲ့အခုဒီမကြသေးခင်ကာလာပိုင်းမှာပေါ့ဥရောပတမက်ကအဖွဲ့ကြီးကလည်းပဲနော်သူကလည်းပဲရုပ်သိမ်းသိမ်းပြောတယ်အာဆီယံအဖွဲ့အစည်းရုပ်သိမ်းသိမ်းပြောတယ်ဒါအပြင်ဒီအနောက်နိုင်ငံတွေနေမှာရှိကြတဲ့သတင်းစာတချို့ပြီးတော့ဒီဩစတြေးလျတို့စင်ကာပူတို့စတဲ့နိုင်ငံတွေကသတင်းစာတချို့မှာရေးသားထားကြတာကအခုတိုင်းပြည်ရဲ့နိုင်ငံရေးအခြေအနေကပြောင်းလဲသွားပါပြီအစိုးရအစ်စ်တက်လာတဲ့အတွက်ကြောင့်မလို့ဒါတွေကရုပ်သိမ်းသိမ်းတာပါသူတို့ပြောတယ်ပြီးတော့စီးပွားရေးတန်ခါပိတ်ဆို့မှုတွေချမှတ်ထားတဲ့အတွက်ကြောင့်သောသောမဲကျွန်တော်ဆွေးနွေးခဲ့တဲ့အထက်မှာလည်းပါခဲ့ပါတယ်ဘသူတွေကအများဆုံးထိခိုက်တာလဲဒီပိုချုပ်ကြီးတွေနဲ့သူတို့မိသားစုတွေသူတို့နဲ့ရင်းနှီးကျွမ်းဝင်တဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေကိုအနောက်အုပ်စုကပြစ်မှတ်ထားပြီးတော့ targeted sanction ဆိုပြီးတော့ချမှတ်ထားခဲ့တဲ့ကိစ္စပါတကယ်တော့ဒီစီးပွားရေးပိတ်ဆို့မှုတွေမရှိဘဲလို့နိုင်ငံခြားကနေပြီးတော့ရင်းနှီးမြှုပ်နှံမှုတွေလာမယ်ဆိုရင်ရောဒီပြည်သူတွေအတွက်ဘလောက်အကျိုးများနိုင်တယ်လဲဆိုတာလည်းပဲစဉ်းစားကြပါအခုသဘာဝတန်ခွေရောင်းချလို့ရတဲ့ငွေတွေဒေါ်လာတွေသိမ့်တန်းကလေးချီပြီးတော့ရနေတော့လည်းပဲပညာရေးတို့ကျန်းမာရေးတို့စတဲ့ကဏ္ဍတွေမှာဘလောက်များတိုးတက်သုံးသွက်လာတာရှိလို့လဲဆိုပြီးတော့ငင်းကြက်ထုတ်တဲ့လူတွေရှိနေတာပဲခုနပြောခဲ့တဲ့ဒီစီမံခန့်ခွဲမှုညံပြင်းတဲ့အဂတိတိုက်စားမှုတွေများပြားတယ်ဆိုတဲ့အချက်ဒီပေါ်မှာကိုအောင်နိုင်ရောဘယ်လိုမြင်လဲခင်ဗျာ
အဂတိလိုက်စားတော့များနေတော့ဝဲပါတော့ဟိုတစ်ဖက်ကလည်းလူတို့ကတကယ်ရမှာလားဆိုတဲ့မေးခွန်းကအကြီးအကျယ်ရှိပါတယ်ဖွင့်ပေးလိုက်ရင်ဘာဖြစ်မှာလဲ။ဆန်ရှင်လောက်ထားတဲ့အတွက်ကြောင့်မို့တမို့စီးပွားရေးပိတ်ဆို့မှုတွေရှိနေတဲ့အတွက်ကြောင့်မို့လူတို့အတွက်ဘလောက်ထိခိုက်လဲဆိုတာနဲ့လူတို့ကဘာရမှာလဲလူတို့ကဟိုအခုချိန်ကတော့ဘယ်လိုခေါမလဲအစိုးရပြောင်းသွားတာမို့နော်အစိုးရပြောင်းသွားတယ်ရေကောက်ပွဲကနေတက်လာတဲ့အစိုးရတဲ့တခုပေါ်လာတယ်အဲ့ဒီပုံမှာလှုပ်တဲ့နဲ့မလှုပ်တဲ့ဘူးဆိုတော့မိကွန်းကထွက်လာတာပေါ့နော်အစိုးရပြောင်းသွားတယ်ဆိုမဲ့အစိုးရကပြောင်းသွားတာမှမဟုတ်တာဒီချင်းနေဒီပြဿနာတွေဒါကပြေလည်းမသွားသေးဘူးဆိုလူတို့ကတကယ်ရမှလားမရဘူးလားဆိုတော့ပြဿနာကိုတိတိကျကျချင်းခံဖို့ကောင်းတယ်ကျွန်တော်မြင်ပါတယ်ခင်ဗျဟ
ုတ်ကဲ့
သူဥစိန်ကျပို့ပြောတတ်မယ်ထင်တယ်အဲ့ဒါလေ
ဟုတ်ကဲ့ခင်ဗျပြောပါဥစိန်တွေကဥစိန်တွေကိုသင်ပေးပ
ါဒီလိုပါခင်ဗျဒီလိုပါခုနဥအောင်နိုင်လည်းပြောတယ်ဆရာဥတည်ဆိုလည်းပြောပါတယ်ကျွန်တော်တို့ကပိတ်တာဆိုတာနဲ့ပတ်သက်လို့အကျိုးတရားအကျိုးဆက်ပေါ့ဒီသူ့ရဲ့အကျိုးဆက်ကိုသွားတဲ့ခါနှစ်ပိုင်းရှိတယ်ကျွန်တော်တို့ခုပြောနေတာကပြီးခဲ့တဲ့20တိတိလှုပ်ဆောင်ခဲ့တဲ့ဟာတွေကစီးပွားရေးပိတ်ဆို့တယ်ပိတ်ဆို့တာဘာလို့ပိတ်ဆို့တယ်ဆရာဦးတက်စီကရနိုင်ငံရေးအရာဟလာလူခွေချုပ်ဖောက်လို့စီးပွားရေးပြန်ကြည့်ရင်ကျွန်တော်ခုနပြောခဲ့တယ်လို့ပါဗမာပြည်တွင်းမှာမပိတ်လဲပဲဗမာပြည်ရဲ့အခြေအနေတက်လာစရာအကြောင်းမရှိဘူးဒါကျွန်တော်စီးပွားရေးဘာကြောင့်လဲဆိုတော့ခုနပြောခဲ့တဲ့၃ချက်တိုင်းပြည်တွင်းမှာယင်းနှိမ့်နှံမှုလာမယ်ဆိုလည်းပဲထိရောက်မှာမဟုတ်ဘူး။ဒါကြောင့်မက်လို့မရှိဘူး။နောက် policy တွေကအားနေတယ်မပြေဝဘူး။ကြောင်းလဲတယ်ဆိုတာလည်းအမိခံမတက်ပြောင်းထတာစီးပွားရေးပြီးကြောင်းလဲမှုဆိုတာခုနကျွန်တော်ဆရာဥတ္တဆွေပြောတာလေးကိုထောက်တော့ကျွန်တော်လည်းနဲ့စော့လိုက်သေးတယ်။ Open the door close the gate နော်။တကားကြီးတော့ဖွင့်တယ်ဗျာ။ gate ကြီးကပိတ်ထားတယ်။သူတို့လူတက်တော့ဖွင့်မေးတာ gate ကလိုရင်ပြပိတ်လည်းပြန်ရော။သူတို့ဆိုတော့ခုနဥပိုင်း limited တို့ဗိုလ်ချုပ်ကြီးရဲ့ company တို့ကျွန်တော်တို့စီမံထောက်ထားရှိပါတယ်။ဘာကြောင့်လို့ဆိုတော့ဗိုလ်ချုပ်ချိန်မှန်းရဲ့တာသမီတွေပို့တာငါပို့တာကစင်ကူမှန်းကဒေါ်လာ15,000ကိုပို့လိုက်တယ်တခါပို့ရင်ဗမာပြည်ပြည်သူလူထုကဘာမပြောနဲ့ဗျာနိုင်ငံငွေကြိုင်မှုဆိုတာလုံးဝမရှိဘူးဒါအဲ့စစ်ဘော်တွေပဲကြိုင်တာအဒီတာသွားခဲ့တဲ့ sanction ဆိုလေအဓိကအဖြစ် targeted sanction ဒီငွေကြေးဟိုရောင်းငွေသွားတာပိတ်တာဆိုတော့ပြည်သူလူထုဘယ်လိုပေါ့ထိကြိုင်ပါလေအဲ့ဒါတစ်ချက်နောက်တစ်ခုကခုနဥပ္ပါနိုင်ပြောသလိုပေါ့အစိုးရပြောင်းသွားပြီကောင်းပြီစိုးရပြောလာလူကလည်းဒီလူပဲဓမ္မတာကိစ္စမရှိပါဘူးဒီလူပဲဖြစ်ပါအောင်တော့အတိုက်ခံနေလည်းပါနေပြီမမာပြည့်ရဲ့အချိန်ကြီးအခုကစလို့မို့လို့လွတ်တော်ကြီးကျင်းပနေပြီအဲ့ဒီကနေစီးပွားရေး policy နဲ့ပတ်သက်လို့သူတို့ရဲ့ပြည်ပြောင်းလဲမှု policy တွေချပြလာပါလားချမပြနိုင်သေးဘူးနဲ့နိုင်ငံသားပိတ်ဆို့မှုရုပ်ပါဗျာလို့ပြောတာကတော့အတိတ်ကမရှိဘူးလေနောက်တစ်ခုကခုနချက်တွေပြန်ကြည့်ကျွန်တော်ပြောတာကဘာကြောင့်လဲဆိုတော့မမာပြည့်ကခုနစီးပွားရေးအရာပြောတဲ့စကားတွေကိုကျွန်တော်ကသလုံးတုံးနဲ့ပြောလွယ်လွယ်လေးပဲဗျာ level playing field မရှိဘူးနော်ကိုယ်နဲ့မှဝန်ကစားတဲ့အခါကျတော့ဘောလုံးသမားပဲကစားမယ်ကိစ္စကိုဘာလို့မလို့ဒိုင်လူကြီးကဝန်ကန်လဲ line smith ဝန်ကန်လဲဒါအရာစကားပြောတာပါဒါကြောင့်တချို့ကပြောတယ်ဗျာမမပြည်မှာတဲ့ miss management ရှိတာတော့ဟုတ်ပါတယ်ဗျာတဲ့ဒါပေမဲ့နိုင်ငံသားကယင်းနှိမ့်နှံ့မှုလို့ဝင်အောင်လို့သူကပါတီတခုကပြောတာနိုင်ငံသား foreign direct investment ညီလာပါလို့သူကခေါ်တဲ့ခါကျတော့ခုနဥက္ကမောင်ကြီးလည်းပြောတယ်မမပြည်မှာခြားကြိုက်လောက်စားဘလောက်များတဲ့ခါကျတော့ခင်ဗျမလေးရှားအာဆီယံဖွဲ့မှဖြစ်တဲ့မလေးရှားနိုင်ငံက1990ကျော်ထွက်သွားတာဗျာအဲ့ဒါလည်းပါလဲဆိုတော့အစိုးရရဲ့ policy တနေ့တစ်မျိုးတနေ့တစ်မျိုးလိုးလိုကောင်းအခုတော့တော့တယ်ပဲကြည်ပါခြံကိုပိတ်ပြီးတဲ့ RF ရမက်ကမကျွန်တော်ကြည့်လိုက်တယ်အဲ့ဒါပါလဲဆိုတော့အစိုးရရဲ့ policy တွေကအခုတည်းကမပြင်းဘူးဒါကြောင့်မို့လို့ကျွန်တော်တို့ပြောတာကဗမာစကားခွန်းနဲ့ပြောလို့ရှိရင်နော် mismanagement ဆိုတာညံကိုပြောတာဗျနော်ကံဆိုတာခုနပြောတဲ့ FBI ဆိုတာနိုင်ငံညလာတဲ့ပုံအော်လိုက်တာဟာငွေတွေလိုလို့ရတာဒါကံလို့ပြောကြပါဆိုဗမာစကားနဲ့ပြောရင်ဒါဆိုဗမာစကားမှာရှိပါတယ်ဗျာဂရေ70တတိယမိဘကပေးခဲ့တာပဲဗျာ တပိမဲ့လည်းပဲဟောမွဲရောခွတ်တောင်းခွတ်ကင်စတောင်းစားတယ်အခုနဲ့ဆရာဦးတင်းစုလည်းပြောတယ်1989မှာ LC ဖြစ်တာဗျအခုပိုးဆိုးနေပြီလူရန်သား200ပဲရှိတယ်စားစရာမရှိတဲ့လူနဲ့ထားစရာမရှိဘူးဖြစ်တဲ့ခါကျနိုင်ငံသားကယင်းနှိမ့်နှံမှုတွေဝင်လာတော့လည်းပဲ miss management ဖြစ်နေမယ်ဆိုလို့ရှိရင်ဂရေ80တတိသားလို့ဗမာပြည်ရဲ့အခြေအနေဟာကျွန်တော်တို့ညံမရှိတဲ့အတွက်ကြောင့်အုပ်စိုးသူများ policy ညံပေါ့ဗျာလုံဆောင်ချက်ညံနေပေါ့ဗျာအဲ့ဒီညံမရှိတော့ကံနေစီတိုင်းမွဲမှာပါပဲဒါကြောင့်ပိတ်ဆို့မှုနဲ့ဘာမှမဆိုင်ချက်ပြောချင်တာကျွန်တော်တို့က gas တွေထွက်နေတာပဲ facebook တွေတိုးနေတာပဲကြံစည်ပါလေကိုကိုကိုပိတ်ဆို့မှု internet sanction ဆိုတာခေါ်ပါလေ internet sanction ဆိုတာနိုင်ငံရေးမှာရောစီးပွားရေးမှာရောလူမျိုးမှာအကုန်လုံးပိတ်ဆို့ပြီးတော့သူတို့တော့ပဲသူတို့ဖွင့်ကြောင်တိုင်းပြည်ရဲ့ဆဲတဲ့အတွက်ကြောင့်မို့လို့ policy မပြောင်းမနေတော့နိုင်ငံကပိတ်ဆို့မှုတယ်ပြောင်းသွားမှလည်းမဟုတ်ဘူးပြောင်းသွားလည်းတိုင်းပြည်ရဲ့ချမ်းသာလာမှာမဟုတ်ပါဘူးခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအခုဒီစီးပွားရေးပိတ်ဆို့မှုတွေကိုရုတ်သိမ်းစေခြင်းနဲ့အတိုင်းဝိုင်းကပေါ့လေပြောကြဆိုကြတဲ့ထဲထဲမှာတရုတ်ပြည်နဲ့ဟလာဒီအာဆီယံအဖွဲ့ဝင်နိုင်ငံတွေကနေပြီးတော့မြန်မာအစိုးရကိုလိုသမျှပံ့ပိုးနေတဲ့အတွက်ကြောင့်မို့လို့ဒီအနောက်အုပ်စုကနေပြီးတော့ပိတ်ဆို့မှုတွေချထားလဲပဲမြန်မာအစိုးရတော့တကယ်မထိပ်ပါဘူးတဲ့။ဒါပေမဲ့လို့ဒီလိုပိတ်ဆို့မှုတွေချထားတဲ့အတွက်ကြောင့်မို့လို့ပေါ့လေဒီပြည်သူတွေအပေါ်ကိုထောက်ပံ့မှုအစီအစဉ်တွေအခုပြည်ပအကူအညီပေးရေးအစီအစဉ်တွေမှာလာတိကြိုက်တော့ပြည်သူတွေကိုထိပ်ပါတယ်။အဲဒါအပြင် NGO အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလည်းပဲပြည်တွင်းမှာလိုက်ပြီးတော့ပြည်သူတွေကိုအလုပ်ငန်းတွေဆောင်ရွက်ပေးနေတဲ့နေရာမှာဒီပိတ်ဆို့မှုတွေကြောင့်မလို့တို့တို့မှအကန့်အသတ်တွေဖြစ်ပါတယ်ဆိုပြီးတော့ပြောကြတယ်ဒါအပြင်ဆရာတို့လည်းကြားမှာပါဒီအခုလွတ်တော်ကိုယ်စားလှယ်တွေဖြစ်သွားကြတဲ့ဒီမိုကရေစီလိုလားတယ်ဆိုတဲ့အတိုက်ခံပါတီတွေ NDF ပါတီတို့ဘာလို့ကနေပြီးတော့လည်းပဲဒီပိတ်ဆို့မှုတွေကိုပြန်ပြီးတော့ရုပ်သိမ်းသင့်ပါပြီဆိုပြီးတော့တို့တို့ကလည်းပြောလာတယ်ဒီတော့ဒီလိုပြောတာတွေကရိုးရိုးပြောလားဆန်းဆန်းပြောလားတော့ကျွန်တော်တို့မသိဘူးပေါ့လေနော်ဒီလိုပြောဆိုလာကြတယ်ဆိုတာကလည်းပဲထူးဆန်းတာတော့အမှန်ပါပဲဒီတော့ဆရာဦးတင်းစိဘာများပြောစရာရှိပါလဲခင်ဗျဟု
တ်ကဲ့ခင်ဗျအဲဥပ္ပဏ္ဏဆွေးနွေးသလိုပဲခုလွတ်တော်ထဲမှာတက်နေတဲ့လူလူကိုယ်စားလှယ်ဆိုတဲ့ပါတီတချို့ကပုံကူဒီဒီအရေးမှာဟိုပြောကြတာကျွန်တော်ဟိုကြားပါတယ်ခင်ဗျအဲအန်တာမစိတ်မကောင်းပါဘူးအာကျွန်တော်ဒီ sanction ကိုရုပ်ချင်တယ်ဆိုတဲ့ပုံကိုယ်ဒီအုပ်စုကြီးခွဲတဲ့အခါမှာပထမတစ်ချက်ကတော့ပညာရှင်အမြင်ပေါ့ခင်ဗျာတို့ရောတော့ theory တွေလုတ်ပြီးတော့အဲ theory ရမှရေမလုတ်တင်ဘူးလို့ပြောတာတချို့ရှိတယ်။နောက်တစ်ခုကအစိုးရပစ္စည်းအုပ်စုကိုလိုက်ပြီးတော့ကိုစိတ်ရောကိုပါလိုက်ပြောတဲ့အုပ်စုတွေရှိတယ်ခင်ဗျာ။ဒါတော့မဆမ်းဘူးဒီကနေ့ဟလာဒီ Egypt နဲ့ Libya မှာတောင်းမှသူတို့အာဏာရှင်နောက်ကနေပြီးတော့လမ်းမောထွက်ပြီးမြောက်ပြင်လိုက်ပြီးတော့လူလိုက်တတ်တဲ့လူတွေရှိနေသေးတာဟုတ်အာဒါကသိယူနေရပေါ့နောက်တခါအစိုးရနဲ့ပေါင်းမှဟန်ကြမဲ့လူတွေပေါ့လေအဒီလူတွေကလည်းအဲ့လိုအတိုင်းနဲ့ထွက်နေတယ်လို့ကျွန်တော်ဟိုယူဆတဲ့ကိစ္စတိတ်မကောင်းပါဘူးနောက်တစ်ခုကလည်းဒီအမြင်တွေဟာသမိုင်းနဲ့ပြလွတ်ကြတယ်လို့ဟိုကျွန်တော်မြင်တယ်နောက်ကဲကောင်းပြီခုနပြောသလိုဟလာအနောက်နိုင်ငံကပိတ်လို့ဟလာအာဆီယံတို့တရုတ်တို့နေရာတို့ကဟိုလုံနေဆိုဘာဖြစ်လို့သူတို့ကအနောက်နိုင်ငံကကိုလိုက်ပါဇေယုတ်ကိုပိတ်ပါအာဆီယံကိုပိတ်ပါလို့သူတို့ကဘာလို့မပြောလဲလို့ကျွန်တော်ပြန်မေးချင်တယ်ခင်ဗျာနော်အနောက်နိုင်ငံကိုပဲအနောက်နိုင်ငံတူကျူကျောင်းစီလျော်မှုတွေနဲ့သူပိတ်တာဟုတ်အဲ့တော့ခုဒီကမပိတ်တဲ့နိုင်ငံတွေကိုဟိုသူကလည်းမျိုးထိုးသိနေလို့ကျွန်တော်ယူဆရှိပါတယ်နောက်တစ်ခုပေါ့ဗျာဒီနေ့ sanction တွေဟာဗမာပြည်မှာဘာတွေလဲဆိုရေဘူးကပဲရမ်းပြီးဆောက်ပြောနေတယ်တကယ်တော့ဗမာပြည်ရဲ့ sanction တွေကဘာလဲဆိုရင်တစ်ချက်က arms embargo လို့ခေါ်တဲ့လက်နက်ရောင်းချမှုပိတ်နေတာအဲ့ဒါနဲ့တန်ငါးလေလူလူနဲ့ဘာမှမဆိုင်ဘူးလို့ကျွန်တော်ယူဆတယ်။နှစ်ချက်ထားဖို့96ခုနှစ်အောက်တိုဘာ25ကစခဲ့တယ်ဟလာဟိုအုပ်ချုပ်သူဟိုလူကြီး400ကျော်နဲ့မိသားစုတွေကိုဗီဇာပိတ်ကင်တာ။ဒါကလည်းတန်ငါးလေနဲ့မဆိုင်ဘူးခင်ဗျာ။နောက်တစ်ခါ1989မှာစခဲ့တယ်အမေရိကန်ဒေါ်လာ3နဲ့ပန်လုံးကနေပိတ်တယ်။ဒါကလည်းတန်ငါးလေနဲ့မဆိုင်ဘူးခင်ဗျာ။ဒါတွေကတကယ်ဆိုင်ရှင်နေပါ။အာလူလူဟလာကာကွယ်ရေးမရတာလို့လူလူဆမ်းမဆားနိုင်တာလို့ဆိုတာအဆန်ချင်းနဲ့မပါဘူးခင်ဗျတကယ်လူလူခံစားနေရတာကကျမရေးနဲ့သူတို့နေညစားဖို့ကိစ္စတွေပဲဖြစ်ဖြစ်ဒီရတဲ့ဆန်ချင်းနဲ့မပါဘူးဒါကြောင့်ကျိုးချောင်းစီလျော်မှုမပါဘဲနဲ့ဆန်ချင်းရုပ်ပါလို့ပြောတဲ့အဲအုပ်စုကဒီနေ့ကရာဗီယာနောက်လိုက်ဒီနေ့သိမကွာလာဘူးလို့ဖြစ်နေခင်ဗျအချိန်ထဲမှာအစိုးရပိုင်းနဲ့ဆိုင်ပါပဲအစိုးရတချို့အာဆီယံခုဆိုတာ EU ပေါ့လေအဲအခုနောက်ဆုံးဟောလာဟိုရာဒါလီရတော့ပြောနေတယ်ဒီလူတွေကလည်းသူတို့ဂျိုးစီဘာသူတို့နိုင်ငံဂျိုးစီဘာနဲ့ကိုဂျိုးစီဘာကြည့်ပြီးပြောကြတာဒါဟောနောက်နိုင်ငံတွေအဲ့ဒါမျိုးလုပ်ခဲ့ကြတာပါပဲအမကျူဟာရေးကင်းကြည့်ကြည့်မြောက်ကိုရီးယားကြည့်ကြည့်အီရန်ကြည့်ကြည့်သူတို့ရေနံရရေးသူတို့ဂျိုးစီဘာရရေးဆိုရင်သူတို့အာဏာရှင်တွေကိုဝေဖန်မှုနှုတ်တုံခဲ့ကြတာသမိုင်းနဲ့ရှိပါပဲအဲကြောင့်နောက်နိုင်ငံတွေအားလုံးနဲ့ကောင်းတယ်လို့ကျွန်တော်ပြောတာမဟုတ်ဘူးသို့တော်ဗမာပြည်မှာတော့ ကျိုးထိုးကြရရှိရင်တစ်ဖက်ပဲထိုးပြီးလေချောင်းကိုကိုကိုထိုးနေတာကိုဟိုတော့မလုပ်သိညာဘူးဆင်ချင်းကိစ္စမှာမလုပ်သိညာဘူးလို့ဆိုမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟို NLD ကကျင်းညာခဲ့တဲ့ထဲထဲမှာလည်းပဲပါလာပဲလေဒီလူခွင့်ရချိုးဖောက်မှုတွေရောပါသွားဖို့အတွက်ပြည်သူတွေအနေနဲ့လူခွင့်ရတွေရတဲ့ရတဲ့လူခွင့်ရရနိုင်ဖို့အတွက်ကိုဒီအိတ်ဆို့တန်ခတ်မှုတွေကိုဘယ်လိုကျင်းစင်နိုင်မလဲဆိုတာကိုဒီအနောက်နိုင်ငံတွေကဒီချမှတ်ထားတာပေါ့ဒီအဲ့ဒီကတက်ဆိုင်တဲ့အစိုးရတွေနဲ့ဆွေးနွေးသွားဖို့အစဉ်သင့်ရှိပါတယ်ဆိုတဲ့အခြေအနေလည်းကျွန်တော်တို့မှတ်မိပါသေးတယ်ဒီလိုဒီခုနကကိုအောင်နိုင်လည်းပြောခဲ့တယ်ဒီပြည်သူတွေအတွက်ဘလောက်ကြိုးရှိနေဆိုတဲ့ကိစ္စကိုအဓိကထားပြီးတော့စဉ်းစားရမယ်ဆိုတော့ခုန NLD ကပြောခဲ့တဲ့ဒါလည်းဒါပဲပြည်သူတွေပေါ်မှာအကျိုးတရားမှုရှိအောင်ဘယ်လိုလုပ်နိုင်မလဲဆိုတာအဲ့တော့ဘယ်လိုလုပ်လို့ရှိရင်ရနိုင်မလဲဆိုတဲ့ကိစ္စကလည်းပဲဟိုတော်တော်တော့ကျေပြန့်တာပေါ့လေအခုဆိုလို့ရှိရင်ဟလာစေအစိုးရပေါ်မှာအနောက်အစုကနေပြီးတော့ဓာတ်ခတ်ချမှတ်ထားတယ်ဆိုမျိုးစေအစိုးရကသူလိုချင်တဲ့ပစ္စည်းကိုစင်ကာပူလိုနိုင်ငံမျိုးကနေပြီးတော့တစ်စက်သူကရယူနိုင်တယ်ဗျာနော်တရုတ်ကနေပြီးတော့ရယူနိုင်တယ်ဗျာအဲ့ဒါအကြောင်းမို့လို့ဒီသတင်းစာတွေဒီခုနအဖွဲ့အစည်းတွေလိုလားတဲ့လူတွေကနေပြီးတော့သူတို့ကဒါဟာဖြင့်အကျိုးမရှိပါဘူးပယ်သင့်ပါပြီဆိုပြောနေတာဟုတ်ဘူးလားခင်ဗျာကဲကိုအောင်နဲ့ပြောပါဦး
အာအလိုကြီးတော့ပြောလို့ပြပြောလို့မရဘူးဆိုတော့တကယ်တမ်းဆန့်ကျင်ကိုရုပ်စေချင်တာကစေဆိုးရဖြစ်နေတာ။ဆိုပြဿနာသူ့အကျိုးစီးပွားကဆန့်ကျင်ရင်သူကပို့ပြီးတော့အကျိုးစီးပွားရှိမယ်လို့မျိုးဖြစ်နေ။ဆိုတော့ပြဿနာကတကယ်တမ်းကအများပြည်သူလူထုရဲ့အကျိုးစီးပွားတကယ်ဖြစ်မှာလား။ဆိုတော့ NLD နဲ့ဒေါ်အောင်ဆန်းစုကြည်နဲ့အခုချိန်မှာရက်တည်ပြောနေရတယ်။အဲ့ဒါပဲလို့ကျွန်တော်ထင်တာပေါ့နော်။ဆိုဆန့်ကျင်ရှိနေတာမရှိနေတာရုပ်တာမရုပ်တာတကယ်တမ်းပြည်သူလူထုအကျိုးစီးပွားကိုတကယ်ရှိမှလားဆိုတာအဲ့ဒါကဟိုဒေါ်အောင်ဆန်းစုကြည်နဲ့ NLD ကကိုတိမှာပေါ့လေနော်သူတို့ကအဲ့ဒါအပေါ်မှာရပ်တည်ပြောနေတယ်လေကျွန်တော်အဲ့လိုပဲမြင်ပါတယ်ခင်ဗျာ
ဒီပိတ်ဆို့မှုတွေကိုအနောက်အစုကနေပြန်ရုပ်သိမ်းလိုက်ရင်ဒီစေဆိုးရခေါင်းဆောင်တွေအတွက်ဘယ်လိုပို့ပြီးတော့အကျိုးများသွားနိုင်မလဲဗျာ
ဆိုတော့သူတို့ကအများကြီးပို့ပြီးတော့ဟိုစီးပွားရေးတွေပို့လို့လာနိုင်မယ်မှာဟုတ်ဦးတေသားတို့ပိုင်တဲ့စီးပွားရေးလုပ်ငန်းတွေရှိတယ်ဥပိုင်ရင် limited ကပိုင်တဲ့စီးပွားရေးလုပ်ငန်းတွေရှိတယ်သူတို့ကအဲ့ဒါအကန့်အသတ်မရှိနဲ့သူတို့ပို့ပြီးတော့လုံလာနိုင်တယ်အဲ့ဒီပုံမှာတတ်တတ်တွေနေသွားမယ်ဆိုရင်ဆိုသူတို့အတွက်အကျိုးကအများကြီးရှိတယ်အဲ့ဒီဟာကိုသူတို့ကလိုချင်နေတာအဲ့ဒါကြောင့်မို့လို့သူတို့ကလည်းစူးစမ်းနေလို့မြင်တာပေါ့နိဆိုတော့တကယ်တမ်းကျတော့ဟိုစန်းချင်းကလူလူပုံမှာအများကြီးရှိတယ်မထီဘူးဆိုတာတဲ့သူတို့ပုံမှာကွာ selective sanction လည်းရှိနေအောင်နော် selective sanction ရှိနေခါကြတော့ကျန်တာတွေကအများကြီးထိခိုက်မှုတွေဟိုအုပ်ချုပ်တဲ့လူတွေနဲ့ဒီအစိုးရဘက်မှာအများကြီးထိခိုက်မှုတွေရှိနေအဲ့ဒါတွေသူတို့ကဖျက်သိမ်းကျင်တာ哦ဆိုတော့အဲ့ဒါကိုတောင်းဆိုနေရလို့ပဲကျွန်တော်တို့ကမြင်တယ်ဒါပေမဲ့တကယ်တမ်းလူလူပေါ်မှာအကျိုးရှိလားမရှိဘူးလားဆိုတော့တကယ်လူလူနဲ့ဆက်ဆက်ပြီးလုပ်နေ NLD တို့ Don Sanchez တို့သူတို့ကပုံမြင်မယ်လို့ကြောင်းမြင်ပါတယ်။
ဟိုသူတို့ကညင်းညက်ထုတ်တာဗျာလူကဘယ်လိုပြောလာလဲဆိုတော့ဗျာအဲဒီ sanction တွေမရှိလို့ရှိရင်ပေါ့လေဟလာပြည်ပကနေပြီးတော့မစိတ်ယုံကြည်လာထောင်းမယ်စိတ်ယုံကြည်လာဖွင့်လို့ရှိရင်ပြည်သူတွေကအလုပ်ရကြမယ်ဒီလိုအလုပ်အကန့်အခွင့်အလမ်းတွေတိုးလာမယ်ဆိုပြီးတော့တင်ပြတဲ့လူတွေလည်းရှိကြတယ်အဲ့တော့ဒါတွေကလည်းခုနအခုကိုအောင်နိုင်ပြောတဲ့အတိုင်းပဲဟလာဟိုတရားဖို့ရင်းလာလို့ရှိရင်ပြည်သူတွေရမှာတော့တကြတ်တကြတ်ပေါ့လေနော်ဟို90 95ရာခိုင်နှုန်းလောက်ကတော့ဒီခုနပြောတဲ့ဒီအုပ်ချုပ်သူလူထမ်းသားခေါင်းဆောင်ပိုင်းတွေရှိကိုရောက်သွားမှာဟိုဆိုရင်လည်းလို့ဒီ sanction ကိုထောက်ခံတဲ့ sanction ကိုထောက်ခံတဲ့လူတွေကဒီလိုပြန်ပြီးညှင်းချက်ထုတ်တယ်အ
ဲ့တော့ဒါမဲ့ဟိုတခြားလုံးပေါ့နော်အနည်း20တခြားလုံးမှာစီးပွားရင်းနှီးမှုတွေလုပ်တယ်စီးပွားရင်းနှီးမှုပြန်ထွက်သွားတယ်ရှိနေလူဆက်ရှိနေရပေါ့နော်ဒါမဲ့တကယ်တမ်းစီးပွားရေးနှီးမှုတွေပြန်ထွက်သွားတာကြီးမယ်ဆိုလို့ရှိရင်ဆန်ရှင်ကြောင့်မဟုတ်ဘူးဘဝကစီးပွားရေးလုံးလုံးမရလို့ပြန်ထွက်သွားတယ်သူတို့အကျိုးများမရှိလို့ပြန်ထွက်သွားတယ်တကယ်ကိုအကျိုးများမရနိုင်လို့ပြန်ထွက်သွားတာပဲဆိုတော့သူတို့ကအရှုံးပေါ်ပေါ်မှာချိန်ချိန်မှာပြောင်းမလားပေါ့နော်ပြောင်းမလားပြောင်းမလားပြောင်းမလားဆိုတော့မျောလင်းရင်းနဲ့သူတို့ကရင်းနှီးမြှုပ်နှံမှုတွေလုပ်ခဲ့ကြတာအဲ့ဒါအကြောင်းဦးစိတ်ထရော့ကိုတိမယ်တဲ့နဲ့ဆိုတော့တကယ်တမ်းကိုဘလို့မှကိုစီးပွားရေးလုံးလုံးမရလို့ပြန်ထွက်သွားတာဖြစ်တယ်။တော့ဆန်ရှင်ကြောင့်ပြန်ထွက်သွားတာမဟုတ်ဘူးကျွန်တော်အဲ့လိုပဲမြင်တယ်လေနော
်။ဟုတ်ကဲ့ခင်ဗျာကျွန်တော်တို့လည်းကြားခဲ့ပြီးပါတယ်အရင်ရန်ကုန်မြို့မှာမလေးရှားစီးပွားရေးလုပ်ငန်းရှင်တွေကရင်းနှီးမြှုပ်နှံမှုလာတယ်ဒါပေမဲ့အခြေအနေမကောင်းတော့ဆိုတော့ VNN ကိုပြောင်းရွှေ့သွားတယ်ဆိုတဲ့စကားတွေကျွန်တော်သိခဲ့ပါတယ်။ကဲအခုစိတ်ထင်ရရော
။အခုကအရင်ပွားနေတာတော့ဆရာဦးတစ်ဆိုလည်းပြောပါတယ်ကိုအောင်နိုင်လည်းပြောပါတယ်ခင်ဗျာနော်။ပြဿနာကဘာလဲဆိုတော့ကျွန်တော်ကတော့စီးပွားဘက်ကအဓိကဖျားပြောပြရစီရင်းနှီးမြှုပ်နှံမှုတွေလာမယ်ဆိုရင်တိုင်းပြည်ကဆင်းရဲတာကနေလွတ်လာမှာလား။ ဒါတစ်ချက်ခုနကျွန်တော်အဲ့ဒါကိုပြောခဲ့ပြီးပြီစီးပွားရေးပိတ်ဆို့မှုတွေကြောင့်မဟုတ်ဘူးတိုင်းပြည်ဆင်းရဲနေတာကသူတို့ရဲ့လုပ်ငန်းကိုမှားလို့ပြဿနာတွေဖြစ်နေတာ policy တွေမှားနေတယ်အားနည်းနေတယ်ဒါကပြဿနာအခြေခံဒီလိုဆိုရင်ကောင်းပြီမင်းနှမနှလေးလာမယ်ပိတ်ဆို့မှုတွေကိုရှင်းချလိုက်မယ်ဆိုလို့ရှိရင်ပြည်သူလူထုကဆင်းရဲမွဲတေမှုကလွတ်နိုင်မယ်အလားတာပြီးမရှိနိုင်ဘူးလို့ကျွန်တော်ပြောတယ်ဘာကြောင့်လဲဆိုတော့လက်ရှိကျင်းသုံးတဲ့ policy ဟာကျွန်တော်တို့ပြောပြမယ်ဆိုလို့ရှိရင်ပြည်တွင်းမှာ budget ကိုကြည့်ပါနိုင်ငံဒါ NLD လည်းပြောတာပါပဲဘတ်ဂျက်ခိုးဝင်မှုမှာကြည့်လို့ရှိရင်စစ်တပ်ကြီးကတိုင်းပြည်ဘတ်ဂျက်က600ခန်းတော့သုံးနေတယ်ဗျာဘယ်လိုနေရာလဲဆိုလို့ရှိရင်နေပြည်တော်ဆောက်တာတွေအခုနျူကလ িয়ার စီမံကိန်းတွေရှိတယ်ဗျာလိုင်းကူတွေဆောက်နေတယ်ဗျာနောက် MiG 29တွေဝယ်တယ်ဗျာကျွန်တော်ခုဟိုတစ်ပတ်ကတော့ခုမောင်ညွန်းနဲ့ကျွန်တော်ပြောနေတာပါပဲစစ်တပ်အဝယ်ဌာနကတလတလကိုတန်းဒေါ်လာတန်း10တန်းတန်း20ကိုဝယ်နေတယ်ဒါတွေကဘာလဲဆိုတိုင်းပြည်ဘတ်ဂျက်မှာနေပြည်တော်မှာဆရာကုနာဦးတင်းစွေပြောသလိုပြည်သူလူထုအတွက်စိုက်ပျိုးရေးကဏ္ဍမှာလည်းမသုံးဘူးနေတယ်ဗျာပညာရေးကဏ္ဍကျန်းမာရေးကဏ္ဍဆိုတော့ GDP ရဲ့2%ပဲရှိတယ်အဓိကပြောချင်တာကဗမာနိုင်ငံဒီစိုက်ပျိုးရေးနိုင်ငံဖြစ်တယ်လူထုက80%ခန့်တော့တောမာနေတယ်65%ခန့်တော့လူသမားတွေကတောင်းတသမားဖြစ်တယ်အဲ့တောင်းတသမားတွေအတွက်ပြည်တွင်းရင်းနှီးမြှုပ်နှံမှုကသူတို့ပြောပြနေတဲ့ခုနတချို့ပါတီတွေကပြောတဲ့ FDI ပေါ့ဗျာအဲ့ဒါဘလောက်လာလဲ 2% မရှိဘူးအဲ့ဒါပြဿနာ policy ကိုပြောနေတာခုနဆရာခွန်မောင်ကြီးပြောပါတကယ်ဖွင့်ပေးလိုက်ပြီဖွင့်ပေးတဲ့စက်ရုံတွေလာမယ်ဆိုတော့စက်ရုံလာရင်ရမယ်အလူသမားအလုပ်ရမှာလေးရခုနကျွန်တော်ပြောပြီးတွက်ပြပြီ65%ခန့်လဲသမားဗျာအဲ့တော့ကျန်တဲ့လူတွေတွေ့မှာဟုတ်နည်းနည်းလေးပဲ 1% လောက်ကထိခိုက်မှုကတက်လာလေကနည်းနည်းအကျိုးခံစားမှုပြန်ကြည့်လိုက်ပါခုနစက်ရုံပိုင်ရှင်ကြီးတရားများမရမယ် NLD ညညာချက်ထဲမှာလည်းပါပါတယ်တချို့ဂါမန့်စက်တာတွေကိုအထည်ချုပ်လုပ်ငန်းပိတ်လိုက်တကဒီမားတွေအလုပ်ပြုတ်တယ်ဆိုတဲ့ညင်းချက်ရှိပါတယ်အမေရိကန်ကပိတ်လို့တန်း400လောက်နားသွားတယ်အဲ့ဒီမှာအလူသမားရတာက၄ပုံပုံ၃ပုံတောင်မရှိဘူး၄ပုံ၃ပုံကအဲ့ဒီကလုံယုံပိုင်ရှင်တွေကခံစား권ရှိတာဒါတစ်ချက်နောက်တစ်ခုသူတို့အကြောင်းပြနေတာအထည်ဆက်ယူလုပ်ငန်းတွေပြတဲ့ခါကျတော့အခုအမေရိကန်ပိတ်တဲ့ခါကျတော့ EU ကိုသွားတယ်ဗျာဂျပန်ကိုသွားတယ်ဗျာဒီကပျောက်မသွားဘူးအဓိကပျောက်တာက GPS ဆိုတဲ့ General ဟောပေါ့ဗျာအထုခွန်အရေးတွေဟာခုနဆရာဦးတက်စီပြောသလိုတိုင်းပြည်တွေပိတ်တာကဗမာပြည်မှာလူခွင့်ရရှိလို့အထုကုန်တမှုအခွင့်အရေးတွေပိတ်ပြတာတစ်ချက်နောက်တစ်ခုကလည်း Quota System ဆိုတာရှိတယ်ဒါ Technically ပြောရင်တော့အများကြီးပေါ့ဗျာမပြောချင်တာပါလဲဆိုတော့တိုင်းပြည်ကိုချမ်းသာမှုကဖြစ်လာဖို့ဆိုရင်အခုနပြောခဲ့တဲ့သူတို့ရဲ့ Policy တွေမူဝါဒတွေဒီစီမံခန့်ခွဲမှုတွေနောက်မဲလုံးရှိမှုတွေအဲ့ဒါတွေမပြောရင်ဘလို့မှမရဘူးတချို့ကြပြောသေးတယ်ဗမာပြည်မှာကဘလို့ပြောလဲဆိုတော့သူတို့ကသာလုပ်ပိုင်ခွင့်ချပေးပြီးမယ်ဗျာလူအများစုကတော့ပြဿနာတက်နေတာကခုနတရားပဲဥပဒေ limited ကြီးမေ့နေတာမျိုးလို့ကုမ္ပဏီတွေကိုမေ့နေတာဖြစ်တယ်အဲ့ဒီအချက်တွေကိုကျွန်တော်မီးမောင်းထိုးပြမှသာလေဒါတွေကိုပြင်မှသာလေတိုင်းပြည်ကတက်လာမယ်ဆေးရုံးကနေပြင်းလာဟိုတက်လာမှာပေါ့လေဒါကြောင့်မလို့ကျွန်တော်တို့ပြောနေတာကပိတ်ဆို့မှုရှိတာမရှိတာထက် policy ကအဓိကဖြစ်နေတယ်နော် policy ကအဓိကဖြစ်တယ်သူတို့နဲ့ဒါတိုက်ပတ်သက်တဲ့လူတွေကအများဆုံးထိခိုက်နေတဲ့အတွက်ကြောင့်မို့လို့ပိတ်ဆို့မှုတွေအဓိကပြဿနာမဟုတ်ဘူးဆိုတာ NLD လည်းထောက်ပြတယ် NLD ထောက်ပြတာဆိုတော့လေသူ့အမည်အပါဝင်ပေါ့ဗျာကမ္ဘာအဖွဲ့အစည်းတွေဖြစ်တဲ့ IMF တို့ဘာလို့ကနေပေးတဲ့အစည်းအဝေးခန်းစာတွေအရာထောက်ပြတာဖြစ်တဲ့အတွက်ကြောင့်မို့စီးပွားရေးပိတ်ဆို့မှုတွေပြဿနာတရအနေနဲ့ကြီးမားဆုံးလုပ်ဆရာအကြောင်းမရှိဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပြောဆရာရှိပါသေးလားဗျာအခုတင်းစင်ဗာများပြောဆရာရှိပါလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်ပြောရတဲ့သလိုပါအခုဆန့်ရှင်ကိုရုပ်ချင်တဲ့ပုဂ္ဂိုလ်များဟာတကယ်ပဲလူလူအကျိုးဟာလူလူကဆင်းရဲနေလို့ဂျမိုင်းတွေချွေရွနေလို့လုတ်ချင်ရုတ်ချင်ကြသလားဆိုရဲစေတနာပေါ့လေစေတနာမှန်ရင်တော့ကျွန်တော်ကြည့်ကြည့်ပါလေသို့တော့စေတနာတော့မှာတော့ကျိုးကျောင်းစီကြမှုရှိဖို့လိုတယ်လို့အစ်ချက်ပြောကြပါတယ်နောက်တစ်ခုတချို့ကတော့အဲ့ဒီစေတနာမှာပါပဲねစီးပွားရေးကိုလုတ်ကိုလုတ်ချင်လို့စီးပွားရေးလောဘဇောနဲ့လုတ်ချင်ကြတယ်အဲပုံကိုရအောင်စုတူဖြစ်ပါတယ်နောက်တစ်ခုကတော့ခုနပြကျွန်တော်ပြောသလိုပေါ့လေအဲစီဒီလက်ရှိအုပ်ချုပ်နေတဲ့လူနဲ့တွဲပြီးတော့သူတို့နဲ့ကြီးလိုက်ငားလိုက်ပြောမှဆိုတော့ပုံကိုဒီလေရှိနေတော့ဒီအမြင်သုံးမျိုးဟာတကယ်ပဲတိုင်းပြည်ကောင်းစားဖို့လူလူချမ်းသာဖို့အတွက်စေတနာအမှန်နဲ့ဆက်ရှင်ကိုရုပ်ချင်ကြတာမဟုတ်ဘူးဆိုတဲ့အောက်ချက်ကိုကျွန်တော်ခြားချက်ချလို့ရနေပါတယ်ခင်ဗ
ျဟုတ်ကဲ့ကိုအောင်နေအောင်ခင်ဗျ
ဟုတ်ကဲ့အခုအချိန်ကြီးတော့ဗနောဟိုတုတ်တုံပေါ်လာတယ်အစိုးရတစ်ပေါ်လာတယ်ဒါပေမဲ့ဘာမှမပြောင်းလဲမှုဘာမှမတွေ့ရအောင်ယူကောဘွေးတက်လာတဲ့အစိုးရမှလို့ဆန်ရှင်တွေရော့ပေးရမယ်ဆိုတော့အတိတ်ပဲမရှိဘူးလို့ကြောင်းမြင်တယ်ဆန်ရှင်တွေရော့တဲ့နဲ့မရော့တဲ့မှုတိုးတဲ့နဲ့မတိုးတဲ့မှုလူလူပေါ်မှာအကျိုးရှိမရှိဘူးဆိုတာဒါတကယ်တမ်းကိုလူလူနဲ့ပတ်သက်နေတဲ့ဒေါ်အောင်ဆန်းစုကြည်တို့ NLD တို့ကကိုရောက်ဆင်းနေတာမျိုးပို့ပြီးတော့ကောင်းတယ်ဒါကျွန်တော်ကတော့အဲ့လိုပဲမြင်တာပေါ့နော်သူတို့ကโอเคတကယ်ရုပ်တည်ပြီးလူတွေအကျိုးရှိတယ်ဆိုရင်တော့ရုပ်လိုက်ပေါ့မရုပ်တည်မှုဆိုရင်တော့ခြံထားလိုက်ပေါ့အဲ့လိုမျိုးအကြောင်းမြင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဦးစိန်ကပြောချင်ရှိသလားခင်ဗျ
အော်ကျွန်တော်အနေနဲ့ပြောချင်တာခုနလည်းပဲစီဝဲရှုံးတော့အများကြီးပြောခဲ့ပါပြီကျွန်တော်အဆောက်အပိုင်းမှာပြောခဲ့သလိုပဲအပိတ်ပိုင်းလေးပြောချင်တာကတော့တိုင်းပြည်မှာစီဝဲ policy တွေဟာပြည့်ဝတဲ့ policy မဟုတ်ဘူးအားနည်းနေတယ်စီမံခန့်ခွဲမှုကညံ့နေမယ်နော်နိုင်ငံတကာကလာတဲ့ယင်းနှမျိုးနှမှုတွေခြားကြိုက်လောက်စားတာတွေရှိနေမယ်ဆိုလို့ရှိရင်တော့စီးပွားရေးပိတ်ဆို့မှုဟာဘာမှခွင့်ပြလိုက်လည်းပဲအကျိုးရှိလာမှာမဟုတ်တဲ့ပြောကြောင်မဟုတ်လို့ဗမာပြည်ရဲ့လက်ရှိအခြေအနေဟာတိုင်းပြည်ဆင်းရဲနေတာဟာတိုင်းပြည်ရဲ့ဒီစီမံခန့်ခွဲမှုညံ့ဖြစ်နေတဲ့ကြောင်မဟုတ်လို့ညံ့မရှိလို့ရှိတော့ကံစီတိုင်းမွဲမှာဖြစ်ပါတယ်အဲ့ပြောတဲ့လူတွေကလည်းခုနဆရာဦးတင်ဆွေပြောတော့ကျွန်တော်ထောက်ခံပါတယ်ခင်ဗျာတို့ရဲ့ရွေးချင်းအမျိုးမျိုးနဲ့ပြောနေတာဖြစ်တယ်လို့အထူးသဖြင့်ကတော့ပြပပညာရှင်တွေကလည်းဗမာပြည်ရဲ့အခြေအနေကိုအကုန်မသိဘဲနဲ့နှစ်ပတ်လောက်ပြီးသားနဲ့သွားလေ့လာပြီးတော့ဗမာပြည်အခြေအနေကတော့ဖြင့်အာဒါစီဝိုင်းပိတ်ဆို့မှုကြောင့်ဖြစ်ပါတယ်ဆိုတာမျိုးတွေဟာလုံလောက်တဲ့အကြောင်းပြချက်မဟုတ်ဘူးဆိုတာကိုကျွန်တော်ညီကုန်းချုပ်နဲ့တင်ပြလိုပါတယ
်ဟုတ်ကဲ့ကျွန်တော်ရတဲ့အချိန်ပြည့်သွားပြီမလို့ဒီသကဝိုင်းကတော့ဒီမှာပဲရန်နာမှာဖြစ်ပါတယ်အခုပါဝင်ဆွေးနွေးပေးခဲ့ကြတဲ့အိန္ဒိယနိုင်ငံအခြေစိုက် NCGUB ညွန်မောင်းဆိုးရအဖွဲ့ဝင်ဒေါက်တာတင့်ဆွေအတအပြင်မြမစီးပွားရေးပညာရှင်တဦးဖြစ်သူဦးစိန်ချင်းနဲ့ထိုင်းနိုင်ငံအခြေစိုက်မြမအရေးလေ့လာသူဦးအောင်နိုင်တို့ကိုကျေးဇူးအထူးတင်ရှိကြောင်းပြောကြားရင်းညီကုန်းချုပ်ပြပါစေခင်ဗျာဒေါက်တာရှင်ပေါင်းကိုစိတ်နှပြချမ်းမွှန်လန်းကြပါစေ